Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနေ့ခင်းဖြစ်ပါစေဗျာ။ Washington မြို့တော် View American တန်ကနေ2014ခုနှစ် August 18ရက်တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းလုံးမီတာ30 40နဲ့48တို့ကနေစတင်အတန်းလွှင့်နေပါခင်ဗျာ။ဒီမနေ့ရစီဇန်မူကတော့ကျွန်တော်ဂျန်နိုင်ပါ
။ကျွန်မကတော့ဆုမြတ်မပါရှင်။ Iraq ကစစ်သွေးကြွရဲ့အပေါ် American စစ်တပ်ကစနေနေ့မှာ၄ကြောင်းတိုက်ခိုက်မှုတွေပြန်လည်စတင်ခဲ့ပါတဲ့။အမေရိကန်ပြည်ထောင်စုမစ္စူရီပြည်နယ်စိန့်လူးဝစ်မြို့ရဲကဖာဂူဆန်မြို့နယ်မှာအရေးပေါ်အခြေအနေကြီးညာလိုက်ပြီးတော့ညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။ဒီလိုနောက်ဆုံးသိရတဲ့သတင်းတွေကိုကိုစော်ဝင်းထိုင်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းနားဆင်ရမယ့်ထဲမှာတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကအပြစ်ခတ်ရစဲရေးဆွေးနွေးပွဲကိုဒုတိယနေ့အဖြစ်နဲ့မနေ့ကဆွေးနွေးခဲ့ကြတာမှာတော့
သူတပြည့်စစ်ပစ်ဆိုင်ရာကိစ္စတွေအပြစ်ခတ်ရစဲရေးဆိုင်ရာကိစ္စနဲ့အပြစ်ခတ်ရစဲရေးခိုင်မာဆိုင်ရာတဲ့ဟဲ့ခန်းလို့ကျွန်တော်ပြီးသွားပါ
တယ်။တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့တနိုင်ငံလုံးပြစ်ခတ်ရစေးရေးညှိနှိုင်းရေးအဖွဲ့ NCCD ခေါင်းဆောင်ဖရိုစောကွယ်ထွန်းပြောသွားတာပါ။ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါ။ဒါပြင်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့ဥအောင်ခင်စီစဉ်တင်ဆက်တဲ့မျက်မှောက်ရေးရာ30ချက်။နောက်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့ဒုအစီအစဉ်ဒုတိယပိုင်းမှာတော့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီအကြောင်းတွေကိုမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုယ်စော်ဝင်းလိုင်တို့ကကြီးညာပေးမှဖြစ်ပါတယ်ဗျာ
။အီရတ်နိုင်ငံမှာအစ္စလာမ်နိုင်ငံတည်ထောင်နေလို့ကြီးညာထားတဲ့စစ်သွေးကြွတွေသိမ်းပိုက်ထားတဲ့မော်စုရေကာသားကိုပြန်လည်သိမ်းယူဖို့အတွက်အီရတ်တပ်တွေကစစ်စင်ရေးစတင်ခဲ့တာနဲ့အတူအမေရိကန်စစ်တပ်ကလည်းစနေနေ့ကလေကြောင်းကနေတက်ခိုက်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံမြောက်ပိုင်းမှာရှိတဲ့အာဘီလ်မြို့နားနဲ့ဒီရေကာသားနားကလေကြောင်းတိုက်ခိုက်မှုတွေမှာF-18 တိုက်လေယာဉ်တွေလက်နက်တပ်ဆင်ထားတဲ့မောင်းသူမဲ့ drone ယာဉ်တွေအသုံးပြုခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။စစ်သွေးကြွတွေဒီလာဇန်ပိုင်းကသိမ်းယူထားတဲ့ရေကာတာကိုပြန်လည်သိမ်းယူနိုင်ဖို့အတွက်တိုက်နေကြတဲ့ Iraq နဲ့ Kach တပ်တွေကိုအမေရိကန်ကလေကြောင်းကနေပြီးတော့စစ်ကူပေးခဲ့တာပါ။ကိုးချိန်လေကြောင်းကနေတိုက်ခိုက်မှုမှာတန်ကြာကားတွေ Humvee ကားတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။အစ္စလာမ်စစ်သွေးကြွတွေဟာဒီလူပေါင်း80လောက်ကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တယ်လို့မျက်မြင်တွေကစနေနေ့မှာပဲပြောကြားခဲ့ပါတယ်။အီရတ်နိုင်ငံမြောက်ပိုင်းကိုချိုရွာမှာအသက်ခံခဲ့ရတဲ့သူအများစုဟာယာစီဒီမွတ်စလင်လူနည်းစုတွေဖြစ်ကြပြီးတော့အစ္စလာမ်အစွန်းရောက်တွေရွာထဲစီးနင်းဝင်ရောက်ချိန်မှာတပ်ခံခဲ့ရတာပါ။စင်ဂျာတောင်ပေါ်မှာပိတ်မိနေခဲ့တဲ့ဒီယာစီဒီလူနည်းစုထောင်နဲ့ချီအသက်ခံရမဲ့ဘေးကနေကာကွယ်ပေးတဲ့အနေနဲ့အမေရိကန်တို့ကဒီလဇန်ပိုင်းကစပြီးတော့ဒီအစွန်းရောက်အစ္စလာမ်တွေအပေါ်မှာလေကြောင်းတိုက်ခိုက်မှုတွေကိုစတင်ခဲ့တာဖြစ်ပါတယ်။စနေနေ့မှာပဲဒီဂျမနီနိုင်ငံသားရဲ့ဝင်ကြီး Frank Walter Steinmeier ဟာ Iraq Kat ဒေသရဲ့ခေါင်းဆောင် Mosu Bazani နဲ့ Abil မြို့မှာတွေ့ဆုံခဲ့ပါတယ်။ Islam အစွန်းရောက်တွေဘေးကနေထွက်ပြေးနေကြရတဲ့သူတွေအတွက်ဂျမနီကနောက်ထပ်ငွေကြေးအကူအညီပေးမယ်လို့ဝင်ကြီး Steinmeier ကပြောကြားခဲ့ပါတယ်ရှင်
။ Ebola virus ရောဂါပိုးအကြီးအမားဆုံးဖြစ်ပွားနေတဲ့ Guinea, Liberia နဲ့Sierra Leone နိုင်ငံတွေကလာကြမဲ့ခီးသွားတွေကိုတားမြစ်ပိတ်ပင်ကြောင်းကင်ညာနိုင်ငံကကြေညာလိုက်ပါတယ်။ဒီဘိုလာရောဂါပိုးကူးစက်ပြန့်ပွားမှုအပေါ်အများစုကရှော့တွက်ထားကြပြီးကာလအတော်ကြာအထိဆက်လက်ဖြစ်ပွားနိုင်ခြင်းရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်တဲ့သတင်းအချက်အလက်တွေပေါ်အခြေခံပြီးအစိုးရအနေနဲ့အခုလိုဆုံးဖြတ်ချက်ချလိုက်ရခြင်းဖြစ်ကြောင်းကင်ညာကျန်းမာရေးဌာနကစနေနေ့မှာထုတ်ဖော်ပြောဆိုပါတယ်အခုထုတ်ပြန်လိုက်တဲ့ယာယီခီးသွားလာခွင့်တမ်းမြင့်မှုထဲမှာအီဗိုလာဗိုင်းရပ်စ်ပိုးတိုက်ဖြစ်နိုင်ဖို့ကြိုးစားနေကြတဲ့ကျန်းမာရေးဝန်ထမ်းတွေမပါဝင်ဘူးလို့ကင်ညာကျန်းမာရေးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်အီဘိုလာရောဂါပိုးကြောင့်ပဲအနောက်အာဖရိကနိုင်ငံတွေကိုပြန်တမ်းမဲ့လေရင်ခီးစဉ်ကန့်တတ်တဲ့နိုင်ငံတွေထဲမှာကင်ညာနိုင်ငံလည်းပါဝင်လာပြီဖြစ်ပါတယ်။ကင်ညာလေကြောင်းလိုင်းအနေနဲ့လိုက်ဘေးရီးယားနဲ့ဆီယရာလီယွန်နိုင်ငံတို့ကိုပြန်တမ်းနေတဲ့ခီးစဉ်တွေခေတ္တရပ်ဆိုင်ထားမှာဖြစ်ပါတယ်။ကျွမ်းမကြီးဝန်ကြီးဌာနကရရှိထားတဲ့အန်ဒီယေရှိမှုအခြေအနေတွေပေါ်မူတည်ပြီးအင်္ဂါနေ့ကစပြီးလေရင်ခီးစဉ်တွေကိုဆန့်ကန့်ထားတဲ့အကြောင်းကင်ညာလေကြောင်းလိုင်းကပြောပါတယ်။အီဘိုလာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားခြင်းကဟန်တာတဲ့အနေနဲ့ကင်ညာနိုင်ငံနိုင်ရိုဘီမြို့ကိုပြန်တမ်းနေတဲ့လေရင်ခီးစဉ်တွေဆန့်ကန့်ထားလိုက်တဲ့အကြောင်းလဲတောင်ကိုရီးယားလေကြောင်းလိုင်းကကြာသပတေးနေ့မှာကြီးညာခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုမစ္စူရီပြည်နယ်စိန့်လူးဝစ်မြို့ရဲကဖာဂူဆန်မြို့နယ်မှာဒီလှုပ်ချုပ်ရေးမှူးဂျေးနစ်ဆန်ကအရေးပေါ်အခြေအနေကြီးညာလိုက်ပြီးတော့အညာမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။ရဲရဲပြစ်ခတ်မှုကြောင့် African American 10ကျော်သက်တယောက်ဩဂတ်လ9ရက်နေ့ကတည်ဆုံးခဲ့ပြီးတဲ့နောက်ဒီဆန္ဒပြစူပူလူရဲမှုတွေဟာတောက်ကြနေညအထိဆက်လက်ဖြစ်နေတဲ့အတွက်အခုလိုအရေးပေါ်အခြေအနေထုတ်ပြန်ခဲ့တာပါ။အရေးပေါ်အခြေအနေထုတ်ပြန်ရတာဟာဆန္ဒပြသူတွေရဲ့အတန်ကိုတိတ်သွားအောင်လုပ်တာမဟုတ် ပဲနဲ့ဒီလူမှုအတိုင်းဝိုင်းအတွက်အနေရရှိတဲ့လက်တဆုပ်စာလူရည်သူတွေကိုထိမ့်သိမ်းနိုင်ဖို့ဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးနစ်ဆန်ကစနေနေ့ကပြောကြားခဲ့ပါတယ်ငြိမ်းချမ်းမှုနဲ့တရားမျှတမှုပေါ်ပေါက်ရေးအတွက်အသေးချာလှုပ်သွားဖို့အတွက်လည်းသူကအာမခံခဲ့ပါတယ်တောက်ချာနေတော့ကဆိုင်တွေကိုဖျက်ဆီးလူရဲကြတဲ့သူတွေကိုတားဆီးဖို့ကြိုးစားခဲ့တဲ့ပြည်သူတွေကိုလည်းအုပ်ချုပ်ရေးမှူးကကျေးဇူးတင်ခဲ့ပါတယ်ရဲရဲပစ်ခတ်မှုကြောင့်ဒီ18နှစ်အရွယ်မိုက်ကယ်ဘရောင်းမသေးဆုံးခင်သူဟာကုံစုံဆိုင်လေးတစ်ခုမှလူရဲပြီးတော့ဆိုင်ဝန်နှန်းကိုချင်းချောက်နေပုံရတဲ့ဗီဒီယိုအပါအဝင်သေဆုံးမှုအစီရင်ခံစာကိုဒီFerguson ရဲတပ်ဖွဲ့ကတောက်ချာနေတော့ကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအကြမ်းဖက်မှုတွေထပ်ပြီးတော့ဖြစ်ခဲ့တာပါအခင်းဖြစ်ခဲ့တဲ့ကုံစုံဆိုင်နားမှာတောက်ချာနေညကလူတွေစုဝေးခဲ့ပြီးတော့အဲ့ဒီထဲကတချို့ကဆိုင်တော်များများကိုဖျက်ဆီးလူရက်ခဲ့ပါတယ်ဒါကိုဆန္ဒပြနေသူတွေကတားဆီးဖို့ကြိုးစားခဲ့တာဖြစ်ပါတယ်ပြဿနာဖြစ်တဲ့နေရာကိုရောက်လာကြတဲ့ဒီအထီးကရုံးနှစ်နင်းရဲ့ရဲတွေကိုဆန္ဒပြသူတချို့ကပလင်းတွေတခြားအရာတွေနဲ့ပစ်ပေါက်ခဲ့ကြပါတယ
်အနာလွဲသုံးစားလုပ်တယ်ဆိုတဲ့ဆွဲချက်နဲ့သူ့အပေါ်တင်ထားတဲ့ဆွဲချက်တွေကိုရင်ဆိုင်ဖြည့်ရှင်းသွားမယ်လို့အမေရိကန်နိုင်ငံတက်ဆက်စ်ပြည်နယ်အုပ်ချုပ်ရေးမှူးရစ်ပယ်ရီကပြောကြားလိုက်ပြီးဒါဟာသူ့ပေါ်နိုင်ငံရေးအရာတမင်လှုပ်ဆောင်ခြင်းဖြစ်တယ်လို့ပြောပါတယ်။သူ့ကိုပေးအပ်ထားတဲ့ယာရုကိုအလွဲသုံးစားလုပ်မှုတခြားအစိုးရဝန်ထမ်းကိုအကြက်ကန်ချင်းချောက်မှုတွေနဲ့ပြည်နယ်မြို့တော်အော့စတင်မှာရှိတဲ့ခုံအဖွဲ့ကဆွဲချက်တင်ပြီးနောက်တစ်နေ့စနေနေ့မှာပြည်နယ်အုပ်ချုပ်ရေးမှူးရစ်ပယ်ရီကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။သူ့ပေါ်တင်ထားတဲ့ဆွဲချက်တွေထဲခရိုင်အစိုးရရှိနေယာရုကမထွက်ထွက်အောင်ဖြစ်ပေါ်စေမဲ့အစိုးရကချပေးတဲ့ဘတ်ဂျက်မပေးရအောင်ဗီဒိုအာနာတုံးခဲ့တဲ့လောက်ရလဲပါဝင်ပါတယ် Traffic ခိုင်အစိုးရရှိနေ Rosemary Lambert အနေနဲ့အရင်မှုနေတဲ့အချိန်ကားမောင်းခဲ့မှုနဲ့ဖမ်းဆီးခံခဲ့ရတဲ့အတွက်ယာရုကနှုတ်ထွက်ပေးရမယ်အဲ့ဒီလိုမှမနှုတ်ထွက်ရင်အဲ့ဒီခိုင်ရဲ့အကျင့်ပြည့်ချဆမှုတက်ဖြတ်ရေးဌာနအတွက်ရည်ရွယ်ထားတဲ့ဒေါ်လာ9တန်းခွဲကိုမပေးဘူးဆိုပြီးပြည်내အုပ်ချုပ်ရေးမှူးပယ်ရီကမနစ်2013ခုနှစ်မှာဗီဒိုအာနာတုံးပယ်ချခဲ့တာဖြစ်ပါတယ်တကယ်လို့အဲ့ဒီအစိုးရရှိနေ Rosemary Lambert တာနှုတ်ထွက်သွားခဲ့ရင်ပြည်내အုပ်ချုပ်ရေးမှူးပယ်ရီအနေနဲ့သူ့စိတ်ကြိုက်တူကိုအစားထိုးခတ်အံ့နိုင်မှာဖြစ်ပါတယ်အုပ်ချုပ်ရေးမှူးရစ်ပယ်ရီအခုလိုဆွဲချက်တင်ခံရတာဟာတက်ဆက်ပြည်နယ်မှာနှစ်ပေါင်း100လောက်အတွင်းပထမဆုံးအကြိမ်လည်းဖြစ်ပါတယ
် UAV ရေခဲတိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့ကနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တောင်ကိုရီးယားနိုင်ငံမှာ9ရက်ခရီးစဉ်နဲ့ရောက်ရှိနေတဲ့ပေါ်ယဟမင်းကြီး Francis ဟာဒီကနေ့ဒီနေ့ကနေမှာတော့အာရှကဘစ်ရှော့ဂိုင်းအုပ်ဖုံးတော်ကြီးတွေနဲ့တွေ့ဆုံဖို့အစီအစဉ်ရှိသလိုအာရှတလွားကကက်သလစ်လူငယ်များနဲ့ဆူတောင်းဝတ်ပြုပွဲမှာဦးဆောင်ဝတ်ပြုမှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံအလဲပိုင်းမှာရှိတဲ့မြောက်ချန်ချောင်းပြည်နယ်ကဒီဟေမီသူရဲကောင်းသူတော်မြတ်များဂူဘိမှန်ကိုအရင်သွားပြီးတော့အာရှလူငယ်များနေပွဲတော်တက်နေကြတဲ့ဒီအာရှကဘစ်ရှော့ဖုံးတော်ကြီးအပါ60နဲ့ပေါ်ယဟမင်းကြီးတွေ့ဆုံပါလိမ့်မယ်။အဲ့ဒီနေရာဟာဂျိုဆွန်မင်းဆက်လက်ထက်1866ကနေပြီးတော့1882ခုနှစ်ကာလအတွင်းရိုမန်ကက်သလစ်ဘာသာဝင်တထောင်ကျော်အရှင်မြုံနံခံခဲ့ရတဲ့နေရာဖြစ်ပါတယ်တနင်္ဂနွေနေ့နှောင်းပိုင်းကြရင်တော့ဒီဗုဒ္ဓဟူးနေ့တွေကစတင်ခဲ့တဲ့အာရှလူငယ်များပွဲတော်ပိတ်ပွဲမှာပေါ်ယဟမင်းကြီး Francis ကဦးဆောင်ဝတ်ပြုမှာဖြစ်ပါတယ်။စနေနေ့တုန်းကတော့ဆိုးမျိုးတော်မှာလူအများအပြားတက်ရောက်ကြတဲ့ဝတ်ပြုဆုတောင်းပွဲမှာ18ရာစုနဲ့19ရာစုတွေအတွင်းခရီးရန်ဘာသာယုံကြည်မှုကြောင့်အသက်ခံခဲ့ရသူကိုရီးယား124ယောက်ကိုသူတော်မြတ်တွေအဖြစ်သတ်မှတ်ပေးခဲ့ပါတယ်
။ပါကစ္စတန်နိုင်ငံမှာဝန်ကြီးချုပ်နဝရှာရစ်နောက်ထပ်ပေးဖို့တောင်းဆိုဆန္ဒပြပွဲတွေအစ္စလာမဘတ်မြို့တော်မှာစနေနေ့ကပြုလုပ်ခဲ့တာမှာလူပေါင်းထောင်တောင်းချီပါဝင်ဆင်နွှဲခဲ့ကြပါတယ်လူလူစုစုဝေးဆန္ဒပြပွဲတွေကိုအတိုက်ခံကောင်းဆောင်အင်မရန်ခန်နဲ့မွတ်စလင်တရားဟောဆရာတဟီအူကဒရီတို့ကတည်ကြစီဦးဆောင်ခဲ့တာဖြစ်ပါတယ်2013ခုနှစ်မေလမှာကျင်းပခဲ့တဲ့ရွက်ကောက်ပွဲမှာမင်းမတာမာမှုလုပ်ခဲ့တယ်လို့ဆွဆွဲပြီးဝန်ကြီးချုပ်နှုတ်ထွက်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်ဝန်ကြီးချုပ်ရှာရီဖြစ်အစိုးရဟာချဆားနေတယ်လို့လည်းဆန္ဒပြပွဲဦးဆောင်သူနှစ်ယောက်စလုံးကဆွဆွဲပြောဆိုပါတယ်ဝန်ကြီးချုပ်ဆင်းသွားရင်သူ့ကိုဖမ်းချုပ်တင်တယ်လို့မစ္စတာကာဒရီကသူ့ကိုထောက်ခံသူတွေကိုပြောကြားခဲ့ပါတယ်ပြုပြင်ဖွဲ့စည်းထားတဲ့ရွက်ကောက်ပွဲကော်မရှင်အောက်မှာရွက်ကောက်ပွဲအစ်စ်တွေကိုလှုပ်ပေးဖို့အင်မရခန်ကလည်းထပ်ပြီးတော့တောင်းဆိုခဲ့ပါတယ်ဝန်ကြီးချုပ်ရှာရီကယာရုကဆင်းပြေဖို့သဘောတူပြီးရွက်ကောက်ပွဲအစ်စ်ကျင်းပဖို့မကြေညာမချင်းအစ္စလာမဘတ်မြို့မှာတပိတ်စခန်းနေဖွင့်ဆန္ဒပြသွားမယ်လို့အင်မရန်ခန်နဲ့ကာဒီရိုကကတိပြုထားကြပါတယ်ဆန္ဒပြပွဲအတွင်းအကြမ်းဖက်မှုတွေဖြစ်ပွားမှာဆိုရင်လည်းအတွက်အစ္စလာမဘတ်မြို့တဲကအချက်ချကြတဲ့နေရာတွေမှာအာဏာပိုင်တွေကလုံခြုံရေးတွေကိုတိုးချဲ့ချထားပါတယ်
တောင်ဝါရှဒေသမှာပြီးခဲ့တဲ့ဂျပိုင်းနေအတွင်းမိုးသီးထန်စွာရွာခဲ့တဲ့အတွက်အိန္ဒိယနဲ့နီပေါ်နိုင်ငံတွေမှာရေကြီးမြေပြိုခဲ့ပြီးတော့လူပေါင်း85ယောက်ထက်မနည်းသေဆုံးခဲ့ပါတယ်ရှင်
လူသားချင်းစာနာမှုအကူအညီပေးမဲ့ပစ္စည်းတွေတင်ဆောင်လာတဲ့ရုရှားမော်တော်ယာဉ်တန်းဟာယူကရိန်းနိုင်ငံအတွင်းဝင်ခွင့်ရရေးအတွက်လုံခြုံရေးအရာစစ်ဆေးမှုတွေလှုပ်ဆောင်ဖို့ရုရှားဘက်အချမ်းကနေဆက်မှာရောက်နေပြီဖြစ်ပါတယ်။ယူကရိန်းနိုင်ငံအတွင်းဝင်ခွင့်ရရေးဖို့အတွက်အဆင့်ရဲ့300နီးပါးပါတဲ့မော်တော်ယာဉ်တန်းဟာရုရှားနိုင်ငံအတွင်းကမြို့တွင်းမြို့မှာဆောင်ဆိုင်နေကြတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအတွင်းကခွဲထွေသမားတွေနဲ့အစိုးရအဖွဲ့တွေအကြဖြစ်ပွားနေတဲ့တိုက်ပွဲတွေမှာပိတ်မိနေသူတွေကို ICRC ကအဲ့ဒီလူသားချင်းစာနာတဲ့အကူအညီတွေကိုတာဝန်ယူဖြန့်ဖြူးပေးတော့မှာဖြစ်ပါတယ်
။2014-2015အင်္ဂလိပ်ပရီးမီးယားလိဂ်ဘောလုံးရာသီကိုစနေနေ့မှာစတင်ခဲ့ပါတယ်။နီးပြားသည့်ဗန်ဟားရဲ့မန်ချက်စတာယူနိုက်တက်အသင်းကတော့ဒီပွဲဥထွက်မှာပဲရှုံးခဲ့ပါတယ်။Old Trafford မှာစနေနေ့ကကစားကြတာမှာဒီ Swansea ကမန်ယူကို2ဂိုးတကိုးနဲ့နိုင်သွားတာပါ Swansea ကဒီပထမပိုင်းမှာဂိုးအရင်သွင်းခဲ့တာကိုဒုတိယပိုင်းအစမှာ Rooney ကပြန်လည်ခြေပနိုင်ခဲ့ပေမဲ့လည်း Ferguson ကဒီ82မိနစ်မှာဒုတိယဂိုးသွင်းပြီးတော့ Swansea က2ဂိုးမန်ယူက2ဂိုးနဲ့အနိုင်ရသွားခဲ့ပါတယ် Arsenal နဲ့ Crystal Palace တို့ပွဲမှာတော့ Arsenal ကနောက်ကျဂိုးနဲ့2ဂိုးတကိုးရပြီးတော့အနိုင်ရသွားပါတယ် Arsenal အတွက်ဂိုးတွေကို Koscielny နဲ့Ramsey တို့ကသွင်းပေးခဲ့ကြတာဖြစ်ပါတယ်။ဂျန်နဲ့ပွဲတွေမှာတော့ Tottenham Hotspur က West Ham ကိုတကိုးကိုမရှိ Hull က QPR ကိုတကိုးကိုမရှိ Aston Villa က Stoke City ကိုတကိုးကိုမရှိနဲ့နိုင်ပြီးတော့ West Brom နဲ့ Sunderland Lancaster နဲ့ Everton တို့နှစ်ကိုးစီတည်ရကြခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့ Liverpool နဲ့ Southampton Newcastle နဲ့ Man City တို့ကစားကြမှာဖြစ်ပါတယ်ရှင်။ Direct from Washington The
Voice of Americaနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းနိုင်တို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကအပြစ်ခတ်ရစဲရေးဆွေးနွေးပွဲအခြေအနေကိုပြောပြခြင်းပါတယ်ခင်ဗျာ။တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်မူကြမ်းအပြည့်အစုံရေးဆွဲနိုင်ဖို့အတွက်ဒုတိယမြောက်နေ့အဖြစ်နဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်အဖွဲ့တို့ဆက်လက်ဆွေးနွေးခဲ့ကြပေမဲ့သဘောတူညီချက်အပြည့်အဝမရသေးဘဲဆွေးနွေးပွဲကိုရပ်ထပ်တိုးလိုက်ရပါတယ်။နှစ်ရက်ကြာကျင်းပဖို့စီစဉ်ထားခဲ့တဲ့ဒီဆွေးနွေးပွဲမှာမနေ့ကတက်နဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့ကြပြီးတော့ဘယ်အပိုင်းတွေမှာသဘောတူညီမှုမရသေးတာပါလဲ။အသေးစိတ်ကိုတော့မန္တန္တာချန်ကဆက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ပါတယ်။အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့NCCT တို့ဟာတနိုင်ငံလုံးပြစ်ခတ်ရစဲရေးသဘောတူစာချုပ်ဒုတိယမူကြမ်းထဲမှာပါဝင်တဲ့တပ်ပိုင်းဆိုင်ရာကိစ္စတွေနဲ့အပြစ်ခတ်ရစဲရေးဆိုင်ရာကိစ္စရပ်တွေကိုဒုတိယမြောက်နေ့ဖြစ်တဲ့စနေနေ့ကဆက်လက်ဆွေးနွေးကြတာဖြစ်ပါတယ်။မနေ့ကဆွေးနွေးပွဲအပြည့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့စာချုပ်မူကြမ်းမှာပါဝင်တဲ့အခန်း9ခန်းထဲကအခန်း4ခန်းကိုသဘောတူထားပြီးဖြစ်ပြီးကျန်3ခန်းကိုတော့ဒီကနေ့မှဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့ NCCT အဖွဲ့ခေါင်းဆောင်ဘဒိုစောကွယ်ထူးဝင်းကပြောပါတယ
်သူတို့ဖြစ်စစ်ပစ်ဆိုင်ရာကိစ္စတွေအပြစ်ခတ်ရစေးဆိုင်ရာကိစ္စနဲ့အပြစ်ခတ်ရစေးခိုင်မောဆိုင်ရာတဲ့အခန်းတွေကိုကျွန်တော်ပြီးသွားပါမယ်ကျန်တဲ့အချက်တွေခန်း9ရဲ့6ရဲ့ခွန်ရဲ့ကြတော့ကျွန်တော်မင်းသားများဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်
ဒီကနေ့ဩဂတ်လ18ရက်နေ့မှာဆက်ဆွေးနွေးသွားမယ့်အခန်း969ကတော့လူခွင့်ရေးပြဿနာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးကိစ္စရပ်တွေပါဝင်ပါတယ်။ဒါနဲ့ပတ်သက်လို့ MPC မြန်မာငြိမ်းချမ်းရေးစင်တာမှအကြီးတန်းအကြံပေးဦးလာမောင်ရွှေကတော့ကြံနေတဲ့အခန်း3ခန်းထဲကအဓိကဆွေးနွေးသွားရမှာအခန်းတစ်ခန်းလောက်ပဲရှိတာမို့3ရက်တာဆွေးနွေးပွဲပြီးသွားရင်တော့စာချုပ်မူကြမ်းကိုအပြီးသတ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။ဆွေးနွေးပွဲမှာတက်ရောက်နေတဲ့ကရင်ပြည်နယ်ဖားပုံမြို့နယ်မဲဆန္ဒနယ်မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစောသိမ့်မြအောင်ကလည်းဒီဆွေးနွေးပွဲနဲ့ပတ်သက်တဲ့သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောခဲ့ပါတယ
်။နောက်ဆုံးညနေနဲ့ပွဲလို့ဘာလို့ပြောလဲမှာလဲ။ဒါပဲတချို့လေဟာလေးကြားရလဲဟိုနည်းနည်းပါးပါးဟာကြလူအချက်ကနည်းနည်းရှိနေနည်းနည်းပါးပါးပဲ
။ဒါအပြင်ဦးလာမောင်ရွှေကလည်းတနိုင်ငံလုံးပြက်ခတ်ရစဲရေးသဘောတူစာချုပ်ဒုတိယမူကြမ်းနဲ့ပတ်သက်ပြီးတော့နှစ်ဖက်ကိုယ်စားလှယ်တွေကြား90ရာခိုင်နှုန်းလောက်ညှိနှိုင်းနိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒီ3ရက်တာဆွေးနွေးပွဲပြည့်ပြတ်သွားရင်တော့ဩဂတ်လ18ရက်တနင်္လာနေ့ကျရင်အစိုးရတိုင်းရင်းသားလက်နက်ကိုင်တွေနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီတွေအကြားသုံးပွင့်ဆိုင်ဆွေးနွေးပွဲကိုအလွတ်သဘောပြုလုပ်သွားဖို့ရှိတယ်လို့ဦးလာမောင်ရွှေကအခုလိုပြောခဲ့ပါတယ
်။18ရက်နေ့မှာဖိတ်ကြားထားတဲ့နိုင်ငံရေးပါတီအားလုံးစုပေါင်း34ပါတီကလူမျိုးနောက်ဆရာဥက္ကဋ္ဌတို့ရှိရ SCD ကကောင်းဆောင်နေတဲ့ပဲနောက်ကျွန်တော်တို့ပြည်သူ့ညီညွတ်ရေးဖော်ဆောင်ရေးတင်ဆက်ပုံတရားကောင်းဆောင်နေတဲ့ပြီးတော့အဲဒီလိုပဲကျွန်တော်အားလုံးပါ
ရန်ကုန်ကမြန်မာညီညွတ်ရေးစင်တာမှာ3ရက်ကြာကျင်းပတဲ့ ဒီတနိုင်ငံလုံးပြစ်ခတ်ရေးဆေးဆိုင်ရာသဘောတူစာချုပ်ဒုတိယမူကျန်းအပြည့်သက်ရေးဆွဲရေးဆွေးနွေးပွဲပထမနေ့ကတော့တိုင်းသားတွေဘက်ကတောင်းဆိုတဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးဆိုတဲ့စကလုံးအသုံးနှုံးကိုအစိုးရဘက်ကလက်ရောခဲ့ပြီးဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးနဲ့ဆိုင်တဲ့အပိုင်းကိုတော့ဒီမူကျန်းမှာမထည့်သွင်းပဲနိုင်ငံရေးဆွေးနွေးပွဲတွေကြားမှာထည့်သွင်းမှုနှစ်ဖက်သဘောတူခဲ့ကြတာကြောင့်ညှိနှိုင်းမှုခက်ခဲနေတဲ့အပိုင်းကိုကျော်လွှားနိုင်ခဲ့တာလည်းဖြစ်ပါတယ်နှစ်ဖက်ကိုယ်စားလှယ်တွေအနေနဲ့အခုဆွေးနွေးပွဲကနေရလာမယ့်ရလဒ်တွေကိုသူတို့ခေါင်းဆောင်တွေစီတင်ပြကြရအောင်မှလည်းဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့လာမယ့်လအတွင်းတိုင်းရင်းသားလက်နက်ကိုင်တွေနဲ့တနိုင်ငံလုံးပြစ်ခတ်ရေးဆိုင်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးတော့တိတ်မကြခင်မှာပဲနိုင်ငံရေးတွဲဆုံဆွေးနွေးပွဲကြီးကိုကျင်းပနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်ရှင်
။ဆိုရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတနိုင်ငံလုံးတိုင်းတာနဲ့ပြစ်ခတ်ရေးဆိုင်ဆွေးနွေးပွဲနောက်ဆုံးအခြေအနေတွေကိုမနန္ဒာချန်ပြောပြသွားတာပါ။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
။ကျွန်တော် VOE နဲ့စခန်းသွားခဲ့တာဆယ်စုနဲ့၅စုကြော်သွားခဲ့ပါပြီခင်ဗျာ။အခုဆို VOE ရဲ့ Consumer Radio နဲ့မဲပေါက်ထားတယ်ဆိုတော့ပို့ပြီး
ဟိုတခါဘာဘဦးဦးလို့ကျွန်မခေါ်ဘူးတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားဟင်။အဲ့ဒီအခေါ်ဝေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်။ဒီလိုပါ
ဒီတော့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူထမ်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများစောင့်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်ဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။သရရှင်တွေ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ချက်ပေးခြင်းနဲ့ VOA ကနေမြေတားတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်လည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်။ကျမတို့ VOA မြန်မာပိုင်းလိပ်စာကတော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြွနဲ့ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ VOA ကိုစာရေးလာကြတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ
်။ VOA ကနေတနင်္ဂနွေနေ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုမထုတ်လွှင့်ခင်မှာမြမောက်ရီယာ30ချက်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်မြမပြည်ပြည်ရေးမှာအင်အားစုတွေစုပေါင်းပြီးလက်တွဲမလုံနိုင်ရင်အတိုင်းမသိတဲ့အနေနဲ့ဆုံးရှုံးမှုတွေကိုရင်ဆိုင်ရဖို့ရှိတယ်လို့ဟာဗတ်တက္ကသိုလ်ကပညာရှင်အုပ်သုံးသပ်ထားတာကိုဥအောင်ခင်တဲ့ကိုကျော်ကျော်သိန်းတို့ကအချင်းချင်းတင်ပြထားပါတယ်ခင်ဗျာ
မြန်မာပြည်မှာပြည်ပြင်းရေးလှုပ်တာကိုအမေရိကန်နိုင်ငံသားကြီးလမ်းစဉ်ရဲ့အောင်မြင်မှုတစ်ခုလို့သမ္မတဥဘာမကယူဆပါတယ်။ဒါပေမဲ့လူမျိုးရေးဘာသာရေးပြည်ပခတ်စာနယ်ဈေးနှိပ်ကွပ်မှုကချင်ပြည်နယ်စစ်ပွဲနဲ့အခြေခံဥပဒေပြင်ဆင်ရေးစတဲ့ပြဿနာတွေကြောင့်မတိမငြိမ်ဖြစ်နိုင်တဲ့အတွက်ပြည်ပြင်းရေးလုပ်ငန်းတွေနောက်ဆုတ်သွားနိုင်တယ်လို့အမေရိကန်ကွန်ဂရက်လွှတ်တော်မှယူဆနေကြပါတယ်။ဒုလိုတန်လန်ဖြစ်နေတုန်းမှစနစ်ဟောင်းကိုပြန်မရအောင်လုပ်ဖို့အရေးကြီးကြောင်းနိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကမကြမီကနေပြည်တော်မှာပြောဆိုသွားပါတယ်ပြည်ပြင်းရေးဆက်မလုပ်နိုင်လို့နောက်ကျောင်းပြန်ရင်အမေရိကန်အစိုးရကတိုက်ခါကြနိုင်တဲ့သဘောရှိပါတယ်ပြည်ပြင်းရေးအစီအစဉ်တောင်းမတင်ရေးမချဖြစ်နေတော့မှာဖြစ်ပေါ်လာတဲ့ပြဿနာတွေကိုကြည့်ပြီးတိုးတက်ဖို့အလားအလာနေတယ်လို့ပြည်တွင်းပြည်ပမှာယူဆနေကြပါတယ်လက်ရှိအခြေအနေဟာအရင်အတိုင်းပြန်သွားမလို့ဖြစ်နေကြောင်းဟာဗတ်တက္ကသိုလ်ပညာရှင်တွေဖြစ်တဲ့David Dapici နဲ့ Thomas Bellerido က AB လထုတ်စာရမ်းမှာသုံးသပ်ထားပါတယ်။ပျက်စီးဆုံးယုတ်တာမျိုးမဖြစ်အောင်ပြုပြင်ရေးအစီအစဉ်တွေပိုမိုကောင်းမွန်လာစေဖို့စာရမ်းရေးတာလို့ဆိုပါတယ်
။ကုလသမဂ္ဂ UNDP ဌာနခွဲရဲ့လူသားရင်းမြစ်တိုးတက်ဖွံ့ဖြိုးရေး2012စီးရင်မှာမြန်မာဟာအောက်ဆုံးအဆင့်ရောက်နေပါတယ်။နေပြည်တော်တည်ဆောက်ရေးကိုဦးစားပေးပြီးတိုင်းပြည်ဖွံ့ဖြိုးရေးကိုလွတ်လွတ်ရှုခဲ့လို့ဒီလိုဖြစ်သွားတာပါ။တဘာဝတည်ရန်ဇာတာကလွဲရင်အိနီးချင်းနိုင်ငံတွေအားလုံးမြန်မာထက်သားပါတယ်ပြည်တွင်းသတင်းထုတ်လွှင့်မှုတိုးလာတယ်ဆိုပေမဲ့လူတစုသာအကျိုးခံစားရတာဖြစ်လို့အစိုးရရဲ့အားနည်းချက်ကိုပြသရာရောက်ပါတယ်ပြုပြင်ရေးလမ်းကြောင်းတိုင်းဆက်သွားနိုင်အောင်တိုင်းရင်းသားပြဿနာကိုဖြေရှင်းပြီး ဘာသာရေးအကြမ်းဖက်မှုပြေလည်အောင်လုပ်ရပါလိမ့်မယ်။စစ်တပ်အပါအဝင်သက်ဆိုင်ရာအင်အားစုအားလုံးစိတ်ဆက်ညှိနှိုင်းပြီးဆွေးနွေးရယူတဲ့သဘောတူချက်အပေါ်မှာအခြေခံတဲ့ဖက်ဒရယ်စနစ်ကိုတည်ထောင်နိုင်ဖို့လိုအပ်နေပါတယ
်။သဘောကသင်္ဇာတအရင်အမြင့်ကိုတိုင်းပြည်တိုးတက်ဖွံ့ဖြိုးရေးမှာအသုံးပြုဖို့အတွက်အဓိကအင်အားစုတွေပါဝင်တဲ့ညွန်ပေါင်းစနစ်ကိုတည်ဆောက်ရပါလိမ့်မယ်။ဒေါံဆန်းစုကြည်ခေါင်းဆောင်နဲ့ NLD အဖွဲ့ချုပ်ဦးရှိမန်းခေါင်းဆောင်နဲ့လွှတ်တော်သမရဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ခေါင်းဆောင်နဲ့စစ်တပ်နဲ့တိုင်းရင်းသားအုပ်စုတွေပါဝင်တဲ့ငါးပွင့်ဆိုင်ညွန်ပေါင်းအဖွဲ့ကိုတည်ထောင်ဖို့လိုပါတယ်။ NLD ဟာတရားမျှတတဲ့ရွေးကောက်ပွဲကိုသာအာရုံစိုက်နိုင်ပါတယ်။စစ်တပ်ကလည်းရထားတဲ့လုပ်ပိုင်ခွင့်ကိုစွန့်လွတ်ဖို့စိတ်ကူးပွေမရှိပါဘူး။ဒါပေမဲ့စစ်အုပ်စုသိမ်းယူထားတဲ့ဒဏ္ဍာရီဥစ္စာကိုအတိအမှတ်ပြုပြီးစစ်တပ်ရဲ့အနာဂတ်ကိုစိစဆွေးနွေးပြီးအာမခံနိုင်ရင်စစ်တပ်ရောတိုင်းပြည်ပါရေရှည်မှာအကျိုးခံစားရပွဲရှိတယ်လို့ဆိုပါတယ်
။မတရားတဲ့ရွေးကောက်ပွဲကမွေးထုတ်တဲ့လွှတ်တော်မှာစစ်အုပ်စုအကျိုးစီးပွားကိုစားပြုသူတွေပါဝင်ပေမဲ့ဒီလမ်းကခွဲထွက်လူသူတွေလည်းရှိနေပါတယ်။တရားဥပဒေစိုးမိုးမှုဟာလူချမ်းသာတွေရဲ့အကျိုးစီးပွားကိုလည်းကာကွယ်ရအောင်ကြောင်းလွှတ်တော်အမတ်တွေယုံကြည်လာအောင်ဦးရှိမန်းကနားချနိုင်ပါတယ်။ဦးရှိမန်းဟာအမျိုးသားစည်းလုံးရေးအမြင်ရှိသူမှုဖက်ဒရယ်ကိစ္စကိုကင်တွယ်နိုင်ပွဲရှိပါတယ်လက်ရှိအစိုးရဟာပြုပြင်ရေးကိုဦးစားပေးပေမဲ့စစ်တပ်ကိုမချုပ်ကင်နိုင်မှုလက်တွေ့အကောင့်ထဲပေါ်တဲ့စွမ်းရည်ကင်းမဲ့မှုအမိန်ပေးစနစ်ကိုအားကိုမှုစတာတွေကြောင့်ပြုပြင်ရေးဟာနှောင့်နှေးနေပါတယ်လက်အောက်ခံလူဆက်ဆံတာကိုခံနေရတဲ့တိုင်းရင်းသားတွေကတော့မယုံသင်တာဖြစ်ပေမဲ့ဥဆောင်လုတ်ကင်နိုင်တဲ့အခြေအနေမရှိဘဲဖြစ်နေပါတယ
်တိုင်းပြည်အသင်းထုတ်လုပ်မှု25ရာခိုင်နှုန်းကျော်ဟာသင်္ဟာစာတာဖြစ်ပေမဲ့ရောင်းရတဲ့ငွေကိုလိုအပ်တဲ့နေရာမှာရင်းနှီးမြှုပ်နှံတာမဟုတ်ပါဘူး။တရားစားတရောင်းလို့ရတဲ့ငွေကိုတိုင်းပြည်ဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးအတွက်မသုံးနိုင်ရင်နစ်နာဆုံးရှုံးမှုကသာတွေ့ရပါလိမ့်မယ်။လက်ရှိအစိုးရကတိုင်းရင်းသားအုပ်စုတွေနဲ့ဆေးဆက်ဆွေးနွေးနေပြီးမြင်စစ်တပ်မှာအခြားရည်ရွယ်ချက်ရှိနိုင်တယ်လို့မြင်ကြပါတယ်။စစ်တပ်ကြောင့်ဆွေးနွေးပွဲတွေမအောင်မမြင်ဖြစ်နေတာလို့မြင်ကြပါတယ်။လာမယ့်ရွေးကောက်ပွဲမှာ NLD အနိုင်ရရင်အစိုးရဖွဲ့ရမှာဖြစ်ပြီးမြင်အုတ်ချုပ်နိုင်မှုအတွက်ညွန်ပေါင်းစနစ်ရှိဖို့လိုပါတယ်။နိုင်ငံရေးသမားတွေကိုဓမ္မဒိဋ္ဌာန်ကြကြအကြံဉာဏ်ပေးနိုင်မဲ့ကျွမ်းကျင်သူနဲ့အရာရန်တွေလည်းရှိဖို့လိုပါတယ်။ပေါ်ပင်တင်တန်းပြုံလုံးနဲ့မလုံလောက်ပါဘူး။ဒေသအခြေအနေကိုသူတေသနာလုပ်ပြီးဖြေရှင်းနိုင်မှုလိုပါတယ်။ကောင်းမွန်တဲ့အနာဂတ်ကိုတွားတဲ့လမ်းဟာကိုယ့်ကောက်ရှည်တရားတာမှုအလွန်သီးခံပြီးကြိုးပမ်းရပါလိမ့်မယ်။အတူတကွလက်တွဲမလုပ်နိုင်ရင်အတိုင်းမသိနင်းနာဆုံးရှုံးမှုတွေရင်ဆိုင်ရပါလိမ့်မယ်ပြိပက်ကတွေကမဖြေရှင်းနိုင်ရင်လွတ်လပ်တဲ့တိုင်းပြည်ဘဝကမိခိုးတဲ့တိုင်းပြည်ဘဝကိုရောက်သွားပြီးတဖြည်းဖြည်းနဲ့ကိုယ့်အနာဂတ်ကိုကိုယ်ဖန်တီးနိုင်စွာရှိတော့မှာမဟုတ်ကြောင်းဒေးဗစ်ဒါပါချီနဲ့သောမတ်စ်ဗယ်လရီတို့ကသုံးသပ်ထားပါတယ်ခင်ဗျာ
ဝောင်းခဲစီစဉ်တင်ဆက်တဲ့အပတ်စဉ်မျက်မှောက်ရေးရာသုံးသပ်ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့အပတ်စဉ် American Indian အသုံးအနှုန်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီတင်ပါခေါ်တယ်လို့ဒေဗီရတဲ့ call ကိုအခြေခံတဲ့ idiom အသုံးတွေကို
Call a spade a spade.
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက C A L L call ကခေါ်ရာ A ကတခု S P A D E spade ကအဓိပ္ပာယ်မျိုးမျိုးရှိပေမဲ့ဒီနေရာမှာဂေါ်ပြားလို့အဓိပ္ပာယ်ရပါတယ်။ A spade ကတော့ဂေါ်ပြားတခုပေါ့။ဒါကြောင့်စကပိုက်ခွန်ရဲ့လွန်ကောက်အဓိပ္ပာယ်ကတော့ခေါ်ပြားကိုခေါ်ပြားလို့ခေါ်ဖို့ဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်။ဒီသုံးကရှေးဂန္ဓဝင်ဂရိကနေမှတစ်ဆင့်နောက်ပိုင်းမှာအင်္ဂလိပ်စာရေးဆရာတွေသုံးလာကြတာဖြစ်ပါတယ်။ခေါ်ပြားကိုခေါ်ပြားရဲ့လို့ရှင်းရှင်းလင်းလင်းခေါ်ဖို့ပြောထားတာမို့ idiom ဆိုတဲ့ device အဓိပ္ပာယ်ကလည်းအရှိကိုအရှိတိုင်းပြောဖို့ခေါ်ဖို့ဖြစ်ပါတယ်။တခါတည်းကလူအဖွဲ့စည်းကြားအရှိကိုအရှိတိုင်းဝင်ဝင်ပြောမိရင်ရန်ရာကြမှာအာနာရာကြမှာမို့သူများမကြိုက်မှာဆိုးလို့စိတ်ဆိုးမှာဆိုလို့ကြားကောင်းအောင်ကြည်ပြောကြရတဲ့အခါတွေလည်းရှိပါတယ်။တချို့အတုံနှုံးကြတော့တဲ့တဲ့ပြောရင်ယင်တိရရောက်တော့စကားလှလှတုံးပြီးပြောရတဲ့အခါတွေလည်းရှိပါတယ်။ဥပမာအတုံမကြတဲ့လူတူကိုအတုံမကြဘူးရဲ့လို့တဲ့တဲ့ပြောတာမျိုးလို့ပေါ့။ဒီအတုံးနဲ့ပတ်သက်လို့ Josh Cooper ရဲ့ဥမာကိုနားဆင်ကြကြရအောင်။
Let me call a spade a spade. You're hopeless in everything you do.
Pumulinbe shigu shitang pyobya si khimya ha benia ma ma tong mya de lu phit de lu te be ya ba de. Uba go naw takaw na sin chi cha ya aw.
Let me call a spade a spade. You're hopeless in everything you do.
Khu sele tin pya pi ma ga ro.
Wake up call.
Phit ba de salung maung ga wake wake you be up wake up ga aya ga ni no la si da call ga kho ra so ro sikwai thung ye dai yai de be ga ro aya ga ni no la aw kho da bo di thung ga ro hotel dui ma twa te de kha mne so so ko ko no bu lu de so yin counter ma ta win cha ni de win dan ko be che ma telephone set pi no bu mitta yak khan de a le ga ni sin te la ra phit ba de da ga ro dai yai de be bo တယ်ဘိုက်ဒီဘေကတော့အချိန်လေးတစ်ခုခုအကြောင်းနဲ့ပတ်သက်လို့ဒီအတိုင်းကြီးနေလို့တော့မဖြစ်ချေဘူးတစ်ခုခုလောက်တော့မှဖြစ်မယ်ဆိုတော့အတိတရားဝင်စေတဲ့ဖြစ်ရတစ်ခုကိုဆလိုတာဖြစ်ပါတယ်တနည်းတော့အချိန်လေးအကြောင်းမျက်စိပွင့်နားလေသဘောပေါက်သွားစေတာသတိပေးရရောက်စေတဲ့ဖြစ်ရကိုဆလိုပါတယ်ဒီသုံးနဲ့ပတ်သက်ပြီးဂျော့ဂျ်ကိုပီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ It was a wake up call for Tom to stop smoking when his brother diedof lung cancer.
Tuni sok cancer ne song twa do Tom mini ne sai ri ma phyan yin ma phit daw bu so le ati ti ya ko win la si de lo chei be ya ba de. George go pi de u ma ko naw ta khaw le la chi cha ya aw ma.
It was a wake up call for Tom to stop smoking when his brother died of lung cancer.
Ku naw song tin pya pi ma ga do
at someone's beck and call.
Phit ba de.AT at ga niya go yi hnyo ne we be preposition SOMEONE apostrophe s someone's ga lu tu tiao ye BECK bek ga kaun nyi kho ra le ya kho ra AND and ga ni CAL kho ga kho ra so ro sakwai thun ne long gao de be ga ro lu tu tiao go kaun nyi kho ra le ya kho ra phit par de di thong ye idiom de be ga de taim ma kwa la ba wu အခေါ်ခံရဖို့အခိုင်ခံရဖို့အမြဲအစဉ်သင့်စောင့်နေတာကိုဆိုလိုပါတယ်။ကျမတို့မိမဘန်းစကားမှာဆိုတော့လူတူဦးကထိုင်းဆိုထိုင်းထဆိုထအခိုင်ခံနေရတဲ့အနေအထားမျိုးကိုဆိုလိုတာဖြစ်ပါတယ်။တနည်းတော့လူတူဦးရဲ့ခိုင်းပတ်ဖြစ်တာခိုင်းလို့ကောင်းတဲ့လူမျိုးခိုင်းလိုက်ရင်အမြဲအစဉ်သင့်ရှိတာမျိုးစေလိုရာစေဆိုတဲ့လူမျိုးလို့ပေါ့။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
The poor guy is at the beck and call of that pretty girl.
The nausea gong ni eri lu ba be. Ho mei mo cho li ye khain ba phi ni de lo dei be ya ba de. U ma go naw ta khaw le la chi cha ya aw ma.
The poor guy is at the beck and call of that pretty girl.
Di de din ba call go chi khan bi jin pya ke de idiom a thon ni ga ro.
Call a spade, wake up call at someone's beck and call
တို့ဖြစ်ကြပါလေနောက်တရင်ပါကုလိုချင်းမျိုးမှလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာဒန်စီစဉ်တင်ဆက်တဲ့အပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါခင်ဗျာသောရရှင်များခင်ဗျာကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာနားဆင်ဖတ်ရှုလို့ရပါတယ်အဲ့ဒီမှာ VOA ကနေနေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ